This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မင်္ဂလာနဲ့လက်ခင်ပါရှင်ရေဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘီရိုကနေကင်ဝေးပြီးကုစိတ်နှစ်ပါးဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့ဇူလိုင်လ25ရက်နေ့ရေဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယိုအန်ယူဂျီရဲ့စီးရီးသတင်းကောင်းထုတ်ချက်ကိုမေဦးနိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာ ကိုချင်ကစပြီး Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ ကျွန်တော်ကတော့ຫນွေဦးနိုင်ပါ အခုပထမဆုံးတစ်ပုတ်အနေနဲ့၃ရက်အတွင်းတနင်္သာရီတိုင်းဒေသကြီးမှာစစ်ကောင်စီတပ်နဲ့ဒေသခံထုတ်လိုင်းရေးတပ်ဖွဲ့များထိတ်တိုက်တွေ့ဆုံမှုပြင်းထန်တဲ့သတင်းကိုတင်ပြပေးပါမယ်။ဇူလိုင်လ21ရက်နေ့မှ23ရက်နေ့အတွင်းတနင်္သာရီတိုင်းဒေသကြီးတဝေခရိုင်တဝေမြို့နယ်အတွင်းစစ်ကောင်စီတပ်ဖွဲ့များနဲ့ဒေသခံတော်လှန်ရေးတပ်ဖွဲ့များအကြားပြင်းထန်တဲ့တိုက်ပွဲများဖြစ်ပွားခဲ့ကြောင်းတဝေအမျိုးသားလွတ်မြောက်ရေးတပ်တော်မှသတင်းထုတ်ပြန်ထားပါသည်။ဇူလိုင်လ21ရက်နေ့မနက်9:00ဝန်းကျင်မှာဇာဟာရွာအနီးမှာရှိတဲ့ဖျားမဲစစ်စေးရေးဂိတ်ကိုကြောက်တင်ကား3စီးနဲ့စစ်ကောင်စီတပ်ဖွဲ့ဝင်100ခန်းပါစစ်ကြောင်းတစ်ခုထိုးပေါက်လာခဲ့တာကြောင့်အဲဒီစစ်ကြောင်းကိုတဝေအမျိုးသားလွတ်မြောက်ရေးတပ်တော် DNL ရဲ့ဒုရကစစ်ကြောင်းနဲ့ရေဖြူပြည်သူ့ကာကွယ်ရေးတပ်ဖွဲ့ YPPDF တို့ကကြားပြတိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ်။ထို့အတူဇူလိုင်လ22ရက်နေ့မနက်8:00ခွဲအချိန်ကမှဇီးကြကျေးရွာမှညင်းထွေးကျေးရွာကိုဖျက်တမ်းလာတဲ့တံပြားကား point ကားတစ်စီးနဲ့အင်စီးကား3စီးပါစစ်ကောင်စီတပ်ကို DNL ရဲ့ဒုရကစစ်ကြောင်း YPPDF ချက်တင်နဲ့ဘီလုံးပြောက်ကြားတပ်ဖွဲ့နဲ့တဝေ Guerrilla Revolutionary Force DGRF တို့ကပူးပေါင်းတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။ဒါအပြင်ဇူလိုင်လ23ရက်နေ့နေ့လယ်7:00ခွဲအချိန်ကမှကျောက်စိတ်ကုံရွာမှမောင်မေရှောင်းကျေးရွာတို့ရှင်တံဝဲဖျားလန်အတိုင်းဆင်းလာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်80ခန်းပါစစ်ကြောင်းတစ်ခုနဲ့တံပြားကား point ကား2စီးပါစစ်ကိုစစ်ကြောင်းတစ်ခုကို DNL YPPDF ချက်တင်နဲ့ပြည်လုံးပြောက်ကြားတပ်ဖွဲ့ DGRF အေးတင်မှုပြောက်ကြားတပ်ဖွဲ့နဲ့ဒေါနာတက်ခွဲခုနှစ်တို့ကပူးပေါင်းတိုက်ခိုက်ခဲ့ပြီးတော့တိုက်ပွဲဟာ6နာရီကန်အပြန်အလှန်ပစ်ခတ်မှုဖြင့်ပြင်းထန်ခဲ့တယ်လို့အတည်ပြုထားပါတယ်။တိုင်းတက်ခွဲမှာစီးရီလှုပ်ရှားမှုများအရှိန်မြင့်နေတဲ့အတွက်ကြောင့်ပြည်သူများအနေဖြင့်တတိထားသွားလာနေထိုင်ကြရန်နဲ့လေကြောင်းရန်ကာကွယ်ရေးဆိုင်ရာတရင်အချက်လက်များကိုလိုင်နာကျင့်သုံးရန်တိုက်တွန်းထားပြီးတော့စစ်ကောင်စီတပ်ဖွဲ့ဝင်များအနေဖြင့်ပြည်သူ့ဘက်ကိုအမြန်ဆုံးပြောင်းလဲလာရန်နဲ့တော်လှန်ရေးတပ်ဖွဲ့များနဲ့ပူးပေါင်းရန်ဖိတ်ခေါ်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့မရီယာမျိုးနယ်ကတိုက်ပွဲများအတွင်စစ်ကောင်စီဒုတိယဗျူဟာမူးလို့ယူဆရသူအပါအဝင်ရုပ်အလောင်း6ခုကိုသိမ်းဆည်းရမိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မန္တလေးတိုင်းမရီယာမျိုးနယ်မှာဇူလိုင်လ21ရက်နေ့မှ24ရက်နေ့အတွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲများအတွင်စစ်ကောင်စီရဲ့ဒုတိယဗျူဟာမူးလို့ယူဆရသူအပါအဝင်ရုပ်အလောင်း6လောင်းအားသိမ်းဆည်းရမိခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကထုတ်ပြန်ထားပါရယ်။ MD1 PDF နဲ့မဟာမိတ်တပ်ဖွဲ့များကထိန်းချုပ်သိမ်းပိုက်ထားတဲ့မရီယာမျိုးနယ်ထမ်းပင်ကုန်းပတ်သိမ်းကြီးတရက်ကိုင်းနဲ့မြာကန်သာကျေးရွာကိုစစ်ကောင်စီကတံပြန်ထိုးစစ်ဆင်နေတာကြောင့်တိုက်ပွဲများဖြစ်ပွားနေတာဖြစ်ပြီးတော့ဒေါ်လန်ရေးတပ်ဖွဲ့များကအပြေးအဝထိန်းချုပ်ထားနိုင်စေဖြစ်တယ်လို့ဆိုပါရီတိုက်ပွဲများဖြစ်ပွားခဲ့ပြီးတဲ့နောက်နေမြေရှင်းလင်းဆောင်ရွက်ရာမှာ DSA အပတ်စဉ်54ဆင်းဒုတိယဗျူဟာမူးလို့ယူဆရသူဖြိုးကျော်ဆိုသူနဲ့အခြားစစ်ကောင်စီတပ်ဖွဲ့ဝင်6ဦးရဲ့ရုပ်အလောင်းတွေနဲ့လက်နက်ခဲယံတချို့ကိုထပ်မံသိမ်းဆည်းရရှိခဲ့တယ်လို့သိရပါရီမရီယာမျိုးနေနဲ့ပသိမ်ကြီးမျိုးနေကတိုက်ပွဲများအတွင်ဇူလိုင်လ20ရက်နေ့မှာ Jet Fighter ဖြစ်3ချိန် Wine Tray ဖြစ်2ချိန်21ရက်နေ့မှာ ာ Jet Fighter ဖြစ်၄ကြိမ် Wing Trail ဖြစ်၃ကြိမ် MI-35 ဖြစ်၂ကြိမ်22ရက်နေ့မှာ Jet Fighter ဖြစ်၃ကြိမ် Wing Trail ဖြစ်၂ကြိမ် MI-35 ဖြစ်၁ကြိမ်နဲ့23ရက်နေ့မှာ Wing Trail ဖြစ်၁ကြိမ် Jet Fighter ဖြစ်၁ကြိမ်စစ်ကောင်စီကလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တယ်လို့ဆိုပါတယ်ထူးခြားဖြစ်စဉ်အနေဖြင့်လောက်ကိုင်းမှာလက်နက်ချခဲ့တဲ့ဒါကာစာလက်အောက်ခံခလာယာ239တပ်ရင်းဟာယခုပသိမ်ကြီးမြို့နယ်ကိုတံပြန်ထိုးစစ်ဆင်ရမှာပါဝင်ခဲ့တယ်လို့သိသိရမိခဲ့တဲ့လက်နက်ခဲယမ်းများရဲ့အမှတ်တရစိအရာသိရှိရကြောင်းဖော်ပြထားပါတယ်ခင်ဗျာဆက်လက်ပြီးတော့မုံရွာမျိုးပေါ်ကရေဦးဆန်ဆိုင်ဂိတ်ကိုဝင်ရောက်တိုက်ခိုက်ခဲ့ရမှာအရာရှိများအပါအဝင်၄ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းမုံရွာမျိုးပေါ်မှာရှိတဲ့ရေဦးဆန်ဆိုင်ဂိတ်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ရာစစ်ဗိုလ်တအူရဲအရာရှိတအူနဲ့စစ်သား၂ဦးသေဆုံးခဲ့တယ်လို့ Fight မြင်းဆောင် Fighter Group ကထုတ်ပြန်ထားပါတယ်။ဇူလိုင်လ22ရက်နေ့မုံလွဲ3နာရီကမ်းမှာရေဦးဆန်ဆိုင်ဂိတ်ကို Fight မြင်းဆောင် Fighter Local PDF မုံရွာနဲ့မာမိတ်တော်လန်ရေးတပ်ဖွဲ့များက89မမဘုံသီးများလက်နက်ခဲယမ်းများဖြင့်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါရီတိုက်ခိုက်မှုအတွင်ဂိတ်ရှိမှာဖုံးတိုင်းတုံးနေတဲ့စစ်ဗိုလ်တအူရဲအရာရှိတအူနဲ့စက်ကြီးကောက်နေတဲ့စစ်သား၂ဦးသေဆုံးခဲ့ပြီးတော့89မမဘုံသီးထိမှန်ကစစ်သားတအူပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့သိရပါရီယခုတိုက်ခိုက်မှုကို Fight မြင်းဆောင် Fighter Local PDF မုံရွာနဲ့အတူ Google PSF စစ်ကြောင်းမုံရွာမြို့နယ်ပြည်သူ့လုံခြုံရေးအဖွဲ့ Guardian Force မုံရွာမြို့နယ်ပြည်သူ့လုံခြုံရေးအဖွဲ့တိုက်နယ်လီပလာဖာစကိုင်း PDF စစ်ကြောင်းနှင့် Democratic Guerrilla Force DGF အဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပြီးတော့အထူးကိမရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါပါတယ်ခင်ဗျာဆက်လက်ပြီးတော့ဂျုံတူခမာယ945တက်ရင်မှဟာဝေဇာဖြစ်နှစ်ကြိမ်ရန်တန်းပစ်ခတ်မှုကြောင့်စာတင်ကြောင်းဆောင်ပျက်စီးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဇူလိုင်လ23ရက်နေ့ည7နာရီမှာအချမ်းဘက်စစ်ကောင်စီလက်အောက်ခံဂျုံတူခမာယ945တက်ရင်မှ122ဟာဝေဇာဖြစ်နှစ်ကြိမ်ရန်တန်းပစ်ခတ်ခဲ့ကြောင်း NMSB ADRMA မှတရင်ထုတ်ပြန်ထားပါရည်။ထိုပစ်ခတ်မှုကြောင့်တလုံးမှာတိုက်ပွဲဖြစ်ပွားနေခြင်းမရှိတဲ့ဂျုံတူမြို့နယ်တောင်ကမရိုက်ကျေးရွာပြင်ပနဲ့ကြံတလုံးမှာတောင်ကမရိုက်ကျေးရွာစာတင်ကျောင်းခန်းမမှာကြားရောက်ပြီးတော့စာတင်ကျောင်းဆောင်ထိခိုက်ပျက်စီးသွားခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါဖြစ်စဉ်မှာပြည်သူတအူးတယောက်မှထိခိုက်သေးဆုံးခြင်းမရှိဘူးလို့သိရပြီးတော့အကြမ်းဖက်စစ်ကောင်စီဘက်မှလက်နက်ကြီးလေယာဉ်များဖြင့်ကော့ကရိတ်ဂျုံတိုးမြို့အနီးတစ်ဝိုက်အားပစ်ခတ်ကျဲချခြင်းများရှိနေတာကြောင့်တိုက်ပွဲဖြစ်ပွားခြင်းမရှိတဲ့ဒေသများမှာနေထိုင်နေကြတဲ့မိဘပြည်သူများအနေဖြင့်လည်းလက်နက်ကြီးတန်လေယာဉ်တန်များအားနာဆွင့်ပြီးတော့အထူးကယူပြုနေထိုင်ကြရန်အသိပေးထားပါတယ်ခင်ဗျာ ဆလပီပြည်သူ့ကာကွယ်ရေးတပ်မတော်ပခုတ်ကူခရိုင်အမှတ်73တပ်ရင်းမှတက်စုတက်ချက်ကြီးတဦးကြာဆုံးတဲ့တရင်ကိုတင်ပြပေးပါမယ်ပြည်သူ့ကာကွယ်ရေးတပ်မတော်ပခုတ်ကူခရိုင်အမှတ်73တပ်ရင်းမှတက်စုတက်ချက်ကြီးတဦးရှေ့တန်းတနေရာမှာမြင်းမြစွာကြာဆုံးခဲ့တယ်လို့ပခုတ်ကူခရိုင်အမှတ်73တပ်ရင်းကထုတ်ပြန်ထားပါတယ်ဇူလိုင်လ23ရက်နေ့ကမကွေးတိုင်းစစ်ဌာနအမှတ်2စစ်ဗျူဟာလှုပ်ရှားနေမည်အတွင်တာဝန်ထမ်းဆောင်နေရင်းနေ့လယ်12နာရီခန့်မှာတက်စုတက်ချက်ကြီးစန်းလင်းကိုခေါ်အလင်းသစ်ဆိုသူမြင်းမြစွာကြာဆုံးခဲ့တယ်လို့ဆိုပါရီတက်စုတက်ချက်ကြီးစန်းလင်းကိုဟာရန်သူယာယီစခန်းကုန်းအားထိုးစစ်ဆင်တိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်ရန်သူဒရုန်းကနေကျဲချတဲ့ဘုံသီးကြားရောက်ပောက်ကွဲမှုကြောင့်ကြာဆုံးခဲ့ရတာလို့သိရပါရီမိမိအသက်ကိုဆွန့်လွတ်ခါတော်လန်ရေးတာဝန်များကိုဆွန်းဆွမ်းတမန်ထမ်းဆောင်ခဲ့တဲ့ရဲဘော်အလင်းသစ်အတွက်ဇာပနာအခမ်းအနားကျင်းပပေးခဲ့ကအမိတ်ပြန်တန်းပြန်ဆိုခြင်းနဲ့အလေးပြုခြင်းများပြုလုပ်ခဲ့တယ်လို့သိရပါရီခင်ဗျာဆက်လက်ပြီးတော့ထိုင်းနဲ့ကမ်ဘောဒီးယားနယ်စပ်မှာတိုက်ပွဲများဖြစ်ပွားခဲ့ပြီးတော့ကမ်ဘောဒီးယားပြစ်ခတ်မှုကြောင့်ရဲသား9ဦးသေဆုံးကြောင်းထိုင်းစစ်တပ်ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။ထိုင်းနဲ့ကမ်ဘောဒီးယားနယ်စပ်မှာရှိတဲ့အငင်းပွားနေတဲ့နေမျိုးများမှာဇူလိုင်လ24ရက်နေ့မနက်အစောပိုင်းကနှစ်ဖက်စစ်တပ်များအကြားအပြန်အလှန်ပြစ်ခတ်မှုများဖြစ်ပွားခဲ့တယ်လို့နှစ်နိုင်ငံစလုံးမှတာဝန်ရှိသူများကပြောကြားခဲ့ကြောင်းနိုင်ငံတကာသတင်းများအရသိရပါတယ်။မနက်အစောပိုင်းမှာထိုင်းနဲ့ကမ်ဘောဒီးယားနယ်စပ်မှာရှိတဲ့တာမွန်တောင်ရှေးဟောင်းဖျားကျောင်းအနီးမီတာ200ခန့်အကွာမှာနှစ်ဖက်စစ်တပ်များအကြပစ်ခတ်မှုများစတင်ဖြစ်ပွားခဲ့ပြီးတော့ထိုနယ်မြေဟာနှစ်နိုင်ငံအကြားပိုင်နဲ့အငင်းပွားမှုများရဲ့ဗဟိုချက်ဖြစ်ကထိုင်းစစ်တပ်က၎င်းတို့ဘက်မှဖြစ်ပေါ်ခဲ့တဲ့ထိခိုက်သေးဆုံးမှုများအတွက်ကမ်ဘောဒီးယားဘက်မှပထမဆုံးပစ်ခတ်မှုစတင်ခဲ့တယ်လို့ပြောဆိုခဲ့ပါတယ်။ထိုင်းစစ်တပ်ရဲ့ထုတ်ပြန်ချက်အရကမ်ဘောဒီးယားဘက်မှဒုံးကျည်များဖြင့်ပစ်ခတ်မှုကြောင့်အရသာ9ဦးသေဆုံးခဲ့ပြီးတော့19ဦးဒဏ်ရာရရှိခဲ့တဲ့အပြင်နေအိမ်များနဲ့အခြေခံအဆောက်အအုံများလည်းကျေပြန့်စွာပျက်စီးခဲ့ကအထူးသဖြင့်မိခင်တဦးနဲ့သူမရဲ့ကလေးငယ်တဦးပွေဖက်လျက်သေဆုံးနေတဲ့အခြေအနေဟာဒေသခံများအတွက်စိတ်ထိခိုက်ဖွယ်ရာဖြစ်ပေါ်ခဲ့တယ်လို့ဆိုထားပါတယ်။ကမ်ဘောဒီးယားဘက်ကမူ၎င်းတို့ဟာ၎င်းတို့ရဲ့ပိုင်နဲ့နေမျိုးကိုကာကွယ်ရန်အတွက်သာတုံ့ပြန်ပစ်ခတ်ခဲ့ခြင်းဖြစ်တယ်လို့ပြောကြားထားပြီးတော့ထိုင်းဘက်မှစတင်ပစ်ခတ်ခဲ့တယ်လို့ဆွဆွဲထားကကမ်ဘောဒီးယားဘက်မှထိခိုက်သေးဆုံးမှုအသေးစိတ်အချက်အလက်များကိုလက်တလုံးမှထုတ်ပြန်ခြင်းမရှိသေးဘူးလို့သိရပါတယ်။ ထိုင်းစစ်တပ်ကနေဇက်မှာ F-16 တိုက်လေယာဉ်6စီးကိုစီလွတ်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံများထဲမှမလေးရှားနဲ့တရုတ်နိုင်ငံတို့ကတင်းမာမှုများကိုရှော့ချရန်ဂျောင်းဝင်ညှိနှိုင်းပေးနေတယ်လို့သိရပါတယ်။ပရာဝီဟာနဲ့တာမွန်တောင်ရှေးအောင်ဖျားကျောင်းများအနီးမှာရှိတဲ့နေမြေများဟာနှစ်နိုင်ငံအကြားပိုင်ဆိုင်မှုအငင်းပွားမှုရဲ့အဓိကဗဟိုချက်ဖြစ်ပြီးတော့2011ခုနှစ်ကလည်းထိုနေမြေများမှာတိုက်ပွဲများဖြစ်ပွားခဲ့ကစစ်သား9ဦးသေဆုံးခဲ့ပါသေးတယ်။လက်ရှိကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်မာနက်က၎င်းတို့ရဲ့ပိုင်နယ်အရာထိုနေမြေများကိုနိုင်ငံတကာတရားရုံး ICJ သို့တင်ပြပြီးတော့အဆုံးဖြတ်ပြီးရန်တောင်းဆိုထားတော့လေထိုင်းဘက်က ICJ ရဲ့အဆုံးဖြတ်ကိုလက်မခံပေနှစ်နိုင်ငံအကြားဆွေးနွေးမှုများဖြစ်တာဖြေရှင်းလိုတဲ့သဘောထားရှိနေတယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီရီသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတောင်မင်းစစ်သွေးနဲ့ Car Shell 2ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဗီဒီယိုအန်ယူဂျီရဲ့မြန်ခင်အစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့နှွေဦးမမဖတ်ကြားတင်ပြတော့မှာဖြစ်ပါတယ်ရှင်
။မင်္ဂလာပါခင်ဗျာ။အခုချိန်အစပြီးရေဒီယိုအန်ယူဂျီရဲ့မြန်ခင်ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်။ထိုင်းနဲ့ကမ္ဘောဒီးယားတို့အကြားစစ်ရေးအခြေအနေတင်းမာမှုများအမြန်ဆုံးငြိမ်းချမ်းစွာဖြေရှင်းနိုင်ရန်နဲ့ပဋိပက္ခအားပုံမတင်းမာစမီပြောဆိုရေးသားမှုများလူမှုကွန်ရက်တွင်မျှဝေချင်ပြန်အားစင်ကြင်ကြပါရန်မြန်မာပြည်သူများကို NUG တိုက်တွန်းဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။အာဆီယံအဖွဲ့ဝင်နိုင်ငံနှစ်နိုင်ငံဖြစ်သည့်ထိုင်းနိုင်ငံနဲ့ကမ္ဘောဒီးယားနိုင်ငံတို့အကြားစစ်ရေးအခြေအနေတင်းမာမှုများဖြစ်ပွားလျက်ရှိသည်ကိုကြားသိရပြီးသက်ဆိုင်ရာနိုင်ငံများအနေဖြင့်ရင်းအခြေအနေအားအမြန်ဆုံးငြိမ်းချမ်းစွာဖြေရှင်းနိုင်ရန်အာဆီယံအဖွဲ့ဝင်နိုင်ငံတစ်နိုင်ငံအနေဖြင့်အမျိုးသားညီညွတ်ရေးအစိုးရကတိုက်တွန်းကြောင်းဇွန်လ24ရက်နေ့မှာနိုင်ငံသားရေးဝန်ကြီးဌာနကအရေးပေါ်ထုတ်ပြန်ချက်ထုတ်ပြန်ပါတယ်။ထိုင်းနဲ့ကမ္ဘောဒီးယားနှစ်နိုင်ငံ၏ပြစ်ခတ်တိုက်ခတ်မှုများအတွင်းနှစ်နိုင်ငံရှိအရက်သားပြည်သူများအားထိခိုက်မှုများရှိလာသောကြောင့်နှစ်နိုင်ငံအရက်သားပြည်သူများ၏လုံခြုံရေးအတွက်အထူးစိုးရိမ်မိကြောင်းဖော်ပြထားပါတယ်။ထို့ပြင်ထိုင်းနိုင်ငံနဲ့ကမ္ဘောဒီးယားနိုင်ငံတို့ရှိလက်ရှိစစ်ရေးအခြေအနေတင်းမာနေသည့်ဒေသများတွင်ရောက်ရှိနေသူခရီးသွားလာနေသူအလုပ်လုပ်ကင်နေသူမြန်မာနိုင်ငံသားများအနေဖြင့်မိမိတို့ရောက်ရှိနေသည့်နိုင်ငံရှိသက်ဆိုင်ရာနိုင်ငံနှင့်လုံခြုံရေးတာဝန်ရှိသူများ၏ဘေးအန္တရာယ်ဆိုင်ရာအရေးပေါ်အခြေအနေညွှန်ကြားချက်များသတိပေးချက်များအားလိုက်နာဆောင်ရွက်ကြရန်တိုက်တွန်းထားပါသည်ထိုင်းကမ္ဘောဒီးယားနဲ့မြန်မာပြည်သူများမှာလုပ်ငန်းခွင်များတွင်အတူတကွလုပ်ကိုင်နေထိုင်ကြသည့်ဖြစ်ရာမြန်မာပြည်သူများအနေဖြင့်လည်းဂရုတစိုက်တတိပြုနေထိုင်ကြပါရန်နှင့်ပဋိပက္ခအားပုံမတင်းမာစေမိပြောဆိုရေးသားမှုများလူမှုကွန်ရက်တွင်မျှဝေခြင်းများအားဆင်ခြင်ကြပါရန်အထူးတိုက်တွန်းထားပါသည်ခင်ဗျာစစ်ကောင်စီကလှုပ်ကြံဖန်တီးထားတဲ့သတင်းတွေကြောင့်စီးလုံးညီညွတ်မှုကိုမပြတ်စည်းစေဖို့စလိုင်းထက်နီ CNFCNA ဆိုဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်။စိုက်ပါစစ်စင်ရေးဟာစစ်ကောင်စီရဲ့လက်နက်တစ်တမျိုးဖြစ်လာပါတယ်။တတိရှိပါစီးလုံးမှာတကယ်ပန်းနိုင်ကိုရှေ့ရှုပါမဟုတ်မမှန်လောက်ကျန်ဖန်တီးထားတဲ့သတင်းတွေကြောင့်ကျွန်တော်တို့အားလုံးတိစောက်နေတဲ့အရာကိုမပြတ်စည်းစေပါနဲ့လို့ CNF CNA ပြောရေးဆိုခွင့်ရှိသူဆလိုင်းထက်နီကပြောပါတယ်။စီးလုံးညီညွတ်တဲ့ချင်းတွေကိုစစ်မြေပြင်မှာအနိုင်မယူနိုင်ဘူးဆိုတာသိတဲ့စစ်အာဏာရှင်တွေကအချင်းချင်းကွဲပြားမှုကိုဖြစ်စေမဲ့အလိမ်ညာတွေကိုဖြန့်ဝေဖို့နဲ့အချင်းချင်းလှည့်တိုက်ဖို့အကောင့်တူတွေတုံးကစစ်မျက်နှာသက်ဖွင့်လာတာဖြစ်တယ်လို့ဆိုပါတယ်။ချင်းပြည်သူလူထုအနေဖြင့်စစ်ကောင်စီအားတက်စေမဲ့ဝမ်းသာစေမဲ့အရာတွေမလုပ်မိဖို့တတိပြုရန်လိုအပ်ကြောင်းနဲ့စစ်အာဏာရှင်တွေအတွက်အလုပ်မလုပ်မိအောင်တတိပြုကြဖို့တတိပေးထားပါတယ်။မတူကွဲပြားမှုတွေရှိနေပေမဲ့အားလုံးမျှော်မှန်းထားတဲ့လွတ်လပ်ပြီးကိုယ်ပိုင်ပြဋ္ဌာန်းခွင့်အပြည့်အဝရှိတဲ့ Federal ချင်းပြည်ဆိုတဲ့ပန်းနိုင်ကဘယ်အရာထက်မစိုးပိုခိုင်မာတယ်လို့စလိုင်းထက်နီကဆိုပါတယ်။ချင်းအမျိုးသားတပ်ဦးအနေနဲ့တော်လိုင်းအင်အားစုအဖွဲ့တွေအားလုံးနဲ့စီးလုံးညီညွတ်ကြဖို့တွဲဆုံဆွေးနွေးရန်ဂရုပြုပြီးသားဖြစ်ကအတူတကွရက်တီချင်းဖြစ်တာအောင်ပွဲခံနိုင်မှာဖြစ်တယ်လို့အသိပေးထားပါတယ်ခင်ဗျာ။မွန်ပြည်နယ်နဲ့ရန်ကုန်တွင်လေဆင်နှာမောင်းနဲ့လေပြင်းတိုက်ခတ်မှုကြောင့်နေအလုံး100ကျော်ပျက်စီးပြီးကွန်တိန်နာကားများတိမ်မောက်ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။မွန်ပြည်နယ်ရှိကြိုက်ထုံ၊တထုံ၊တန်ပြူစရဲနဲ့ပေါင်မြို့နယ်များတွင်ဇွန်လ24နနပိုင်းကလေဆင်နှမောင်းနဲ့လေပြင်းတိုက်ခတ်မှုကြောင့်နေအလုံး100ကျော်ပျက်စီးခဲ့ပြီးလူအချို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသသတင်းများအရသိရပါတယ်။နနက်9နာရီမှ7နာရီအတွင်းဖြစ်ပွားခဲ့သောလေဆင်နှမောင်းနဲ့လေပြင်းတိုက်ခတ်မှုသည်ပေါင်မြို့နယ်ရှိပေါင်ရက်ကွက်မိုးနိုင်ရက်ကွက်တထုံမြို့နယ်ရှိနောင်ကလားအလေရွာကြိုက်ထုံမြို့နယ်ရှိမလော့ချောင်ကျေးရွာနဲ့ကျွဲတဲအုပ်စုတန်ပြူစရဲမြို့နယ်ရှိဝဲကွာကျေးရွာအုပ်စုနဲ့အောင်ကုတူရက်ကွက်တို့တွင်ပြင်းထန်စွာတိုက်ရောက်ခဲ့တယ်လို့သိရပါတယ်။တောင်ဆောင်းနဲ့အဝေးပြေးလမ်းတစ်လျှောက် ှိလူနေရပ်ကွက်များတွင်နေအိမ်များတစ်ပင်များလျှက်စစ်တိုင်များနှင့်စက်တော်ရေးတိုင်များလဲပြိုပျက်စီးခဲ့သည်ဟုဒေသတွင်လူမှုကူညီရေးအဖွဲ့များကထုတ်ပြန်ထားပါသည်။အလားတူဇွန်လ24ရက်နေ့ပိုင်းတွင်ရန်ကုန်မြို့ဗိုလ်ထောင်မြို့နယ်စီပင်ဝင်းအတွင်လေဆင်နှာမောင်းတိုက်ခတ်မှုကြောင့်ကွန်တိန်နာရင်များတိမ်မောက်ပျက်စီးခဲ့တယ်လို့သိရပါသည်။ဒေသခံတို့က၄-၅မိနစ်လောက်ပဲကြာတယ်ဘလောက်ပြင်းလဲဆိုတော့ကွန်တိန်နာတင်ထားတဲ့ကားတွေတောင်မှောက်သွားတယ်။နေရာရွေ့တဲ့ကွန်တိန်နာပေါင်းစ်တွေဆို၁၀လုံးလောက်ရှိတယ်လို့ပြောကြပြီးထိုဖြစ်စဉ်တွင်လူထိခိုက်မှုမရှိခဲ့ဘူးလို့သိရပါတယ်။ရန်ကုန်မြို့ရှိတန်လျင်၊ဒဂုံစိတ်ကံ၊တာကီတာ၊မင်္ဂလာတော်နှင့်ရန်ကင်းမြို့နယ်များတွင်လည်းလေပြင်းတိုက်ခတ်မှုကြောင့်တစ်ပင်ကြီးများလဲကျခဲ့တယ်လို့သိရပါတယ်ခင်ဗျာ။မြဝတီမြို့တွင်တောင်ရင်မြေကြီးမှုကြောင့်ရေဘေးအန္တရာယ်ကြုံတွေ့နေဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ကရင်ပြည်နယ်မြဝတီမြို့တွင်တောင်ရင်မြေကြီးကြီးမှုနှင့်မိုးသီးထန်စွာရွာသွန်းမှုကြောင့်ဒေသခံများရေဘေးအန္တရာယ်နှင့်ရင်ဆိုင်နေရသည်ဟုဒေသတွင်သတင်းရင်းမြစ်များထံမှသိရပါသည်။ထိုင်းမြန်မာနယ်စပ်ရှိမြဝတီမြို့တွင်တောင်ရင်မြေသည်စိုးရိမ်ရေမတ်အဆင့်ထက်ကိုးပေခွဲကျော်လွန်နေပြီးလာမိရက်များတွင်နောက်ထပ်၃ပေခန့်ထပ်မံမြင့်တက်လာနေတယ်လို့စစ်ကောင်စီထိန်းချုပ်ထားတဲ့မိုးစလဌာနကသတိပေးထားကမြစ်ကမ်းနှစ်ဘေးနှင့်မြေနိပ်ပိုင်းရပ်ကွက်များတွင်နေထိုင်သူများအားရေဘေးလွတ်ရာသို့ရွှေ့ပြောင်းရန်တိုက်တွန်းထားပါတယ်။ဇွန်လ23ရက်မှစတင်ကမြဝတီမြို့အမှတ်123ရပ်ကွက်များအပါအဝင်မြေနိပ်ပိုင်းရပ်ကွက်များတွင်ရေလွှမ်းမိုးမှုကြောင့်နေအိမ်များရေနစ်မြုပ်ခဲ့ပြီးအာရှလမ်းမကြီးလည်းရေကျော်သွားတယ်လို့သိရပါတယ်။ရေဘေးကြောင့်မြဝတီမြို့တွင်ကယ်ဆယ်ရေးစခန်း3ခုထပ်မံဖွင့်လှစ်ထားရပြီးအနည်းဆုံးရေဘေးသစ်ပြည်သူ900ကျော်ထိုစခန်းများတွင်ခေါ်လုံနေရတယ်လို့သိရပါတယ်။ကရင်ပြည်နယ်အတွင်းရှိကော့ဂရိတ်နှင့်ကြိုက်တူမြို့နယ်များတွင်လည်းတောင်ကျရေစစ်စစ်မှုကြောင့်ရေကြီးရေရှမ်းမှုများဖြစ်ပေါ်နေသည့်အပြင်မြဝတီကော့ဂရိတ်လမ်းမရှိထုတ်ကော်ကိုးနှင့်တစ်တုံညာတစ်ရှစ်တောင်ပေါ်လမ်းမများတွင်မြေပြိုမှုများဖြစ်ပေါ်လာခဲ့ပြီးကားတစီးပျက်စီးကရှင်များတွာလာမရဖြစ်နေတယ်လို့သိရပါတယ်။ထို့ပြင်မိုးတိထန်စွာရွာသွန်းမှုနှင့်လေပြင်းတိုက်ခတ်မှုများကြောင့်ကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်တွင်နေအိမ်အချို့ပျက်စီးခဲ့တော်လဲလူထိခိုက်မှုမရှိဘူးလို့သိရပါတယ်။ထို့အတူတန်လွင်မြည်ရည်သည့်ဖအံမြို့တွင်စိုးရင်ရေမတ်တို့ရောက်ရှိနေပြီးလာမိရက်များတွင်စိုးရင်ရေမတ်ကိုကျော်လွန်နိုင်တယ်လို့သိရပါတယ်။တောင်တရုတ်ပင်လယ်ရှိအပူပိုင်းမုံတိုင်း Wi-Fi အရှိန်ကြောင့်ဇွန်လ25ရက်ထိကရင်ပြည်နယ်အပါအဝင်ရှမ်းပြည်နယ်မန္တလေးတိုင်းစကိုင်းတိုင်းချင်းပြည်နယ်ကယင်းနီကယားပြည်နယ်မွန်ပြည်နယ်နဲ့တနင်္သာရီတိုင်းတို့တွင်နေရာကွက်မိုးသီးထန်စွာရွာသွန်းနိုင်သည့်အပြင်မိုးသီးထန်စွာရွာသွန်းမှုနှင့်အတူလေပြင်းတိုက်ခတ်မှုမိုးကြိုးပစ်မှုလျှက်တပြက်ရေကြီးမှုနှင့်မြေပြိုမှုများကဲ့သို့သောသဘာဝဘေးအန္တရာယ်များဖြစ်ပေါ်လာနိုင်တယ်လို့အမျိုးသားညီညွတ်ရေးအစိုးရ၏လူသားချင်းစာနာထောက်ထားရေးနှင့်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနကတတိပေးထားပါတယ်ခင်ဗျာမန္တလေးမဟာအောင်မြေမြို့နယ်ကရွှေနန်းဒုက္ခရွှေဆိုင်ဓမြတိုက်ခံရဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။မန္တလေးတိုင်းမန္တလေးမြို့မဟာအောင်မြေမြို့နယ်39လမ်း85လမ်း68လမ်းကြားကရွှေနန်းဒုက္ခရွှေဆိုင်ဓမြတိုက်ခံရပြီးအပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့ကလူထိခိုက်မှုရှိခဲ့တယ်လို့ဒေသခံတွေထံကသိရပါဗျ။ဇွန်လ24ရက်ညနေ4နာရီခန့်မှာရွှေနန်းဒုက္ခရွှေဆိုင်ကိုလက်နက်ကန်ဆောင်ထားတဲ့တပ်နက်သမားများကဝေရောက်ဓမြတိုက်ခဲ့တာဖြစ်ပြီးစစ်ကောင်စီတပ်ဖွဲ့ဝင်တွေရောက်ရှိလာချိန်မှာနှစ်ဖက်ပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။ပစ်ခတ်မှုအတွင်းမှာစိုင်းဝန်တန်းအမျိုးသားနှစ်ဦးဒဏ်ရာရခဲ့တယ်လို့မန္တလေးမြို့ခံမနီဆလလူမှုကူညီရေးအသင်းကဓာတ်ပုံတွေနဲ့တကွဖော်ပြထားပြီးအမျိုးသမီးတဦးလည်းဓာတ်နဲ့ခုတ်ခံခဲ့ရတယ်လို့သိရပါတယ်။ဓမြတိုက်သူများကိုဖမ်းမိခဲ့ခြင်းရှိမရှိမသိရသေးပဲပစ်ခတ်မှုဖြစ်ပွားခဲ့တဲ့နေရာကိုစစ်ကောင်စီတပ်သားများထပ်မံရောက်ရှိလာကလမ်းများကိုပိတ်ဆို့ဆစ်ဆဲမှုများလှုံ့ဆော်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စစ်အုပ်ချုပ်ရေးအားကောင်းရာမြို့ပေါ်တွေမှာအခုလိုပစ်ခတ်မှုလွတ်ရမှုတွေမကြာခဏဖြစ်ပွားနေပြီးစစ်ကောင်စီကထိထိရရအရေးယူနိုင်ခြင်းမရှိသလိုစစ်အုပ်စုရဲ့လက်ပါစီပြူစောထိတွေကအ धिक လှုံ့ဆော်နေတာဖြစ်တယ်လို့ဒေသခံတွေထံကသိရပါတယ်ခင်ဗျာ။မူဆယ်မြို့တွင်အမျိုးသမီးနှစ်ဦးတနက်ဖြစ်ပြစ်သက်ခံရဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။တရုတ်မြန်မာနယ်စပ်ရှိစစ်ကောင်စီထိန်းချုပ်ထားတဲ့မူဆယ်မြို့တွင်အမျိုးသမီးနှစ်ဦးတနက်ဖြစ်ပြစ်ခတ်ခံရပြီးတေဆုံးသွားခဲ့ကြောင်းရွှေပြည်မြေသတင်းဌာနမှဖော်ပြထားပါတယ်။ဇွန်လ24ရက်နေ့လယ်3နာရီဝန်းကျင်တွင်မူဆယ်မြို့မိသက်ယုံအနီးတွင်အမည်မသိအမျိုးသားနှစ်ဦးကအမျိုးသမီးနှစ်ဦးကိုတနက်ဖြစ်ပြစ်တက်ခဲ့တယ်လို့သိရပါတယ်။အဲ့ဒီမိန်းကလေးနှစ်ယောက်ကကားစီးလာတာဓမြတိုက်တာလည်းမဟုတ်လောက်ဘူး။အဲ့ဒီနေရာကလူစီကားတဲ့နေရာရည်ရွယ်ချက်ရှိရှိပြစ်သွားတာထင်တယ်။ပြစ်သွားတဲ့နှစ်ယောက်ကိုလည်းမမိသေးဘူးလို့ဒေသခံတဦးကပြောပြထားပါတယ်။စစ်ကောင်စီထိန်းချုပ်ထားတဲ့မူဆယ်မြို့မှာလူသတ်မှုဓမြတိုက်မှုလူရဲမှုနဲ့ခိုးမှုစတဲ့ရာဇဝတ်မှုများမကြာခဏဖြစ်ပွားနေတော့လဲစစ်ကောင်စီဘက်ကထိရောက်စွာအရေးယူနိုင်ခြင်းမရှိသေးပါဘူး။ဆလဘီဇွန်လဟာမြန်မာပြည်သူတွေအတွက်ဝမ်းနဲ့နာကျင်မှုတွေဖြစ်စေတဲ့လလို့ ကိုထိန်လင်းဆိုဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ဇွန်လိုင်လဟာမြန်မာပြည်သူတွေအတွက်ဝမ်းနဲ့နာကျင်မှုတွေဖြစ်စေတဲ့လဖြစ်တယ်လို့ဒေါ်အောင်ဆန်းစုကြည်သားငယ်ကိုထိန်လင်းကလူမှုကွန်ရက်မှာရေးသားပြောဆိုထားပါတယ်။1948ခုနှစ်မှာဖိုးဖိုးပေါ်ကျော်အောင်ဆန်းနဲ့အာဇာနည်များအသေးခံမှုကနေယနေ့လွတ်လပ်ရေးအတွက်လူတွေအသက်ပေးနေရတဲ့အထိမတရားဖန်ဆီးချုပ်နှောင်ခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေထက်ကအနည်းဆုံး1853ဦးသေဆုံးခဲ့ပြီးလက်တလောမှာမဝွရီအောင်နဲ့ကိုပြည့်စုံအောင်သေဆုံးတယ်သူတို့အလုံးရဲ့အသက်ပေးဆက်မှုကိုလေးစားဥညွတ်ဂုဏ်ပြုပါတယ်လို့ရေးသားထားပါတယ်ထို့ပြင်မိမိအပါအဝင်နိုင်ငံရေးအကျဉ်းသားအလုံးရှင်သန်ဖို့လွတ်မြောက်ဖို့ဆက်လက်စ조사ကြစို့လို့အပိစကားဆိုထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းထောက်တာကီနဲ့ Cash တို့ကပေးပို့ထားတာဖြစ်ပါတယ်ကျွန်တော်ຫນွေဦးမှုပါခင်ဗျာ
ဗီဒီယိုအညီကြီးရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုတခါနားဆင်ရမှာကတော့တော်လန်ရေးတက်ဂီတာဖြစ်ပါတယ်။ Sunshine ကိုရိုင်းရေးသားတီဆိုထားတဲ့ပြန်လာမယ်အမေလို့မိရတဲ့တော်လန်ရေးတက်ဂီတာကိုနားဆင်ရမှာဖြစ်ပါတယ်ရှင်။ဗီဒီယိုအညီကြီးရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်အနေနဲ့တိုင်းရင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့ရခိုင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုရူလာတန်နာကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်တာလီစွာပါဗီဒီယိုအညီကြီးတပတ်တွန်းတွန်းတီကိုရခိုင်ဘာသာနော့တောင်စာပီကားကိုဖတ်ပါရယ်အကျန်ရူလာတန်နာပါဘူရှောင်းအောင်ဆဲနဲ့တကွာအာဇာနည်ကောင်းဆောင်တီကိုမြန်မာပြည်သူဒီနော့ထဲတူလေးစားအမေရိကန်တွေလိုအမေရိကန်နဲ့ဗြိတိန်တန်ရုံပရော်တွေတတော်ကိုပနမတောင်စားပြီးပါမယ်။ဘူရှောက်အောင်ဆန်းနဲ့တကွာအာဇာနည်ကောင်းဆောင်တီကိုမြန်မာပြည်သူဒီနော့ထဲတူ လေးစားအမဲရနေရလို့မြန်မာနိုင်ငံမှာရှိတဲ့အမေရိကန်တန်ရုံနာဗြိတိန်တန်ရုံတို့ကထုတ်ဖော်ပြောဆိုလိုက်ပါရယ်ဇူလိုင်လ16ရက်နေ့မှာကြားရောက်တဲ့ခွန်နိုင်စစ်ဆိုင်နိုင်မောက်အာဇာနည်နေ့မှာအမေရိကန်တန်ရုံနာဗြိတိန်တန်ရုံတို့ကအသိပေးထုတ်ပြန်လာဆိုဖိုက်ပါရယ်ဒီနေ့ကြားရောက်ရအာဇာနည်နေ့မှာလွန်ခါရခွန်နိုင်စစ်ဆိုင်နိုင်ကမြန်မာနိုင်ငံလွဲလဲရအတော်ကရိုဘန်အာထုံယွန်အဆုံးတိုင်ဆွဲလွဲအနိုင်နာခံခဲ့တဲ့ဘူရှောင်းအောင်ဆန်းအပါအဝန်ကြားဆုံးနေပြီးတော့ကောင်းဆောင်ကိုဦးကိုအမေရိကန်ပြည်ထောင်စုကအောင်မင်းဂုံဘရူးအပါရီလိုရန်ကုန်မှာရှိရအမေရိကန်တန်ရုံကထုတ်ပြန်ထားပါရယ်ဘူရှောင်းအောင်ဆန်းအပါဝန်ကြားဆုံနေပြီးတော့ကောင်းဆောင်တီအီအမွေအနိုင်တိစောငရင်းရှန်ရီသွီစီညီညွဲ့ရီနော်တရမရတာမုံစားစော်တီကိုကရိုဘန်အာထောရာဖို့စော်မှာလူသားအလုံးအတော်စိတ်တဲ့ခွန်အာတီစားပြီးနေစေလို့ထုတ်ပြန်ရှာမှာဖော်ပြထားပါရယ်ရန်ကုန်မှာရှိရဘီတရှားတန်ယုံကတော့ခါပိုမိုကောက်မွန်ရီမြန်မာနိုင်ငံအနာကဲအတော်ကရိုဘန်ရာမှာအသားစတိခါခဲ့တဲ့လူတီအလုံးကိုမြန်မာပြည်သူတီနောက်ထဲတူလေးစားအမဲရနေရီလို့ထုတ်ပြန်ပါရယ်ယောင်အဘရန်အရဲတာပြည်သူပေါင်းများစွာဒဲဖရက်ခန်ရာစော်တီဟာလေဝန်နေဖွေပရိုက်ပရီကေလာတောင်းခန်နိုင်ဖွေရာမရှိလို့လေထုတ်ပြန်ရှာမှာဖော်ပြပါရယ် UK အစိုးရအနေနဲ့အာဇာနည်ကောင်းဆောင်ဂရတီရေမှန်ထရေဒီမိုကရေစီနော်လွဲလဲမှုရာရှိရေမြန်မာပြည်သူပြည်သားတီနော်တူစာလာရဲတီလာဖို့လို့ဗြိတိရှ်တန်ယုံကအသိပေးထားပါရယ်စာလာပရီကေအကြောင်းထောင်အတွန်အသာတီဆုံးရာမှုတိထဲမှန်ပြီးကေမပရိုက်ပေါ်စီရေအတွက် PPNM ကအသားတီးကိုပိမထားခဲ့ဖွန်ပီကမ်ပိန်းလှုပ်ရှားမှုပြုလုပ်တဲ့တောင်းကိုတောင်းစားပေးပါမယ်။အကြောင်းထောင်အတော်အသားတီးဆုံးရမှုပြီးထဲပရီကေမပေါ်ပေါက်စီရီအတော် PPNM ကဥဆောင်ပြုလုပ်လို့ရှိရယ်အသားတီးကိုပိမထားခဲ့ဖွန်ပီလှုပ်ရှားတောင်းဆိုမှုကမ်ပိန်းမှာရှမ်းရတာစီမျိုးနဲ့အခရိခံပညာចောင်းသားចောင်းသူတီအစီအရုံအာကာလာနော်မဟာမိတ်ចောင်းသားတမကတီကဥပောင်းပါဝန်တောင်းဆိုခါခဲ့တယ်လို့သိရပါရယ်ရောင်းပိုင်းတောင်းဆိုလှုပ်ရှားမှုတီကို2023ခုနှစ်ဒီဇင်ဘာလကစပြီးကလဆိုင်တောင်းဆိုခါခဲ့ပြီးကအသားတီးကိုပိုင်မထားခဲ့ဖွန်ပီတောင်းဆိုရှာတီအနေနဲ့မင်းသားစုဝန်တီပိုးဆောင်ရေးစီဝါတီကိုအကြံထောင်အာနာပိုင်တီအနေနဲ့အဘရေအဝါလာခင်ပြီးကအကြံသားတီဘကိုအဘရေအဝါပိုးဆောင်ပြီးဖို့အရိဘော်လူနာတီနော်နာတာရေဝေဒနာခံစားနေရတဲ့လူတီကိုအရှင်နှောင်းတပရိညင်ပရံပါစီရုံတီကိုပိုးဆောင်ပြီးဖို့ထောင်တွန်းကျမ်းမာရေးဆောင်ရှောက်မှုနော်စီဝါတီကိုလုံလောက်စွာထားရှိဖို့အရိဘော်ဖရိုင်းနေဆိုင်ငွေကြီးအခါခေရှင်းနေရအကြောင်းသားတီအတော်ဖန်စီထိန်သိမ့်ထားရလူတီကကုံကြစရိုက်တီကိုပါအကုံဝကြခံဖို့စားရအရှာတီပါဝင်ရလို့သိရပါရစာလာပရိကေကျောက်ဖြူမှာဇိုက်ကောင်စီဤဘုံဂရေတိုက်ခိုင်မုံကောင်ဆရာတော်ဂရိတပါဒန်ရာရာရီတရုံးကိုတောင်းစားပြပါမယ်ရခိုင်ပရိနေကျောက်ဖြူမလို့နေကျောက်ပရော်ရာမှာဇိုက်ကောင်စီကလီဂရုံးကနေပရိကေဘုံဂရေတိုက်ခိုင်ခါဆော်ကောင်ဆရာတော်ဂရိတပါဒန်ရာရာရီလို့အာရကန်ပရင်ဆက်မီဒီယာကဖော်ပြပါရဇူလိုင်လာနစေနာရနဲ့မိုထာဖာစေနနာရီစေမင်းအရှိန်မှာကျောက်ပရော်ဖုန်ဂရီချောင်းကိုစိုက်ကောင်စီကဂျာဖိုက်တာတစီနောင်းဘုံနှလုံးကရီရှာတိုက်ခိုက်ခါဆိုလို့ဆိုပါရယ်ဘုံတီကြားရောက်ပေါက်ကွေမွန်ဂရောင်းကျောင်းမှာတထောင်းသုံးနေွေဆိုင်ရှောင်းရာကြောင်းထိုင်ဆရာတို့ကြီးအရှောင်းအာစိနာတာတော်ကိုစေသုံးလိုက်ထိခိုက်တယ်ရာရခရီလို့ဖော်ပြထားပါရီယောင်အပရံဖရာကြောင်းဆောင်ခဲမတစ်ခုလုံးပရိုဂျာပြားစီခါပြီကေကြောင်းဝန်အတော်ကဓမာရုံနော်တိန်ရိုးလေးပြားစီခါရီလို့သိကြပါရီဆာလာပြီကေဆိုင်ကောင်စီကြောင်းပါဖို့ရီကောက်ပွေသွေးထွားတန်ရုံမှုတီပိုပြီကေမရလာနိုင်ကြောင်း International Crisis Group ICG ကအစီအုံခံထုတ်ပြန်တဲ့တောင်းကိုတောင်းစားပေးပါမယ်ဆိုင်ကောင်စီကြောင်းပါရီကောက်ပွေသွေးထွားတန်ရုံမှုတီပိုမိုများပြလာနိုင်ကောင် International Crisis Group ICG ကအစီရင်ခံထုတ်ပြန်လိုက်ပါရယ်အစီရင်ခံစာအရအများလားခင်ရုံကြေမုံမရှိရေရီကောက်ပွေနင်းလင်းစောမြန်မာနိုင်ငံရေးအကျဲအတင်းတော်ဗတိပခါတော့အဖရိမဟုတ်ပေပြည်တော်နိုင်ငံရေးအကွေအပြေကိုရာပိုမိုနားဆိုင်စီရေလို့ထောက်ပြထားပါရယ်နိုင်ငံတကာအနေဖြင့်ဗတိပခါနောက်စားနွေရေလူအောင်အားစုအလုံးပါဝင်ရေနိုင်ငံရေးလုပ်ငန်းဆိုင်ပေါ်ပေါက်လာရေကရူပန်ပီရာဖိုဖရိုက်ပီကေရီကောက်ပွေကိုတရဝံနိုင်ငံရေးလန်းဆိုင်အဖရိုက်အသေးအမတ်မဘရူးမင်းစီဖိုဂရူပရူရာဖိုလို့ဖော်ပြထားပါရယ်အခုတောင်စားပိခါရေတရွန်ဒီကိုရေဒီယို NUG အပွေသားတီကပြပို့ထားဆောင်ဖရိုက်ပါရယ်
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရ延လိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ19.7 MHz နဲ့ ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ13.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။